ဖိလစ်ပိုင်လွှတ်တော်ဟာတနင်္လာနေ့ကရိုဒရီဂိုဒူတာတေကို၁၆အောင်မြောက်ဖိလစ်ပိုင်သမ္မတအဖြစ်တရားဝင်တင်မြှောက်ကြောင်းကြေညာလိုက်ပါတယ်။ရိုဒရီဂိုဒူတာတေဟာသမ္မတအဖြစ်၆နှစ်ကြာတာဝန်ထမ်းဆောင်ပြီးရှေ့လမှာယာရုကဆင်းတော့မဲ့ဘန်နီဂိုအကွီနိုကိုဆက်ခံမှာဖြစ်ပါတယ်
။ I hereby proclaim Rodrigo Roa Duterte.
ဒါကတော့ဖိလစ်ပိုင်လွှတ်တော်ဥက္ကဋ္ဌဖရန်ကလင်ဒရိုလင်နဲ့ရိုဒရီဂိုဒူတာတေနဲ့မာရီယာလီယိုနာဂါရိုနာရိုဘရီဒိုတို့ကိုဖိလစ်ပိုင်နိုင်ငံရဲ့သမ္မတနဲ့ဒုသမ္မတအဖြစ်ရွေးကောက်တင်မြှောက်ကြောင်းပြောသွားတာပါ။စကားကိုခက်ကြမ်းကြမ်းပြောရတဲ့ရိုဒရီဂိုဒူတာတေဟာနိုင်ငံတောင်ပိုင်းကဒါဗာဟုစ်မြို့ကမြို့တော်ဝင်ဖြစ်ခဲ့ပြီးရွေးကောက်ပွဲမှာရာဇဝတ်မှုလျှော့ချရေးကိစ္စတစ်ခုတည်းကိုစူးစိုက်ပြီးမဲဆွဲဆေးရုံးနေတာဖြစ်ပါတယ်။ခုချိန်မှာတော့အခြေခံအဆောက်အဦတွေပြုတ်ပြင်မှုအလောက်ကန်ဖန်နီးဖို့နဲ့နိုင်ငံလူဦးရေတန်းတရာရေ၄ပုံ၃ပုံလောက်ထိရှိတဲ့ဆင်းရဲမွဲတင်မှုကလွတ်မြောက်အောင်လုပ်ပေးဖို့စတဲ့ကြီးမားတဲ့တာဝန်တွေကိုရင်ဆိုင်ရတော့မှာဖြစ်ပါတယ်။ဒူတာတေဟာဒါဗာဟုစ်မြို့မှာမှုကင်းနိုင်နေရမှာအောင်မြင်မှုကြောင့်မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ခဲ့တာဖြစ်ပြီးမဲဆန္ဒရှင်44တန်းရှိတဲ့အနက်40ရာခိုင်နှုန်းနီးပါးပြခဲ့ပြီးမြဲသူ့ရဲ့မူဝါဒတွေဟာလူခွင့်ရေးတခြားသူတွေကြားမှာတော့မေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်။ဒူတာတေဟာဂျွန်လ30ရက်မှာစတင်ပြီးတာဝန်ထမ်းဆောင်မှာဖြစ်ပါတယ်ခင်ဗျာ။